ကုလသမဂ္ဂဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးအလုတ်သမားတင်ပို့ခဲ့မှုအတွက်မြောက်ကိုရီးယားလုပ်ငန်းကြီးနှစ်ခုကိုအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုချက်မှတ်လိုက်ပါတယ်။အမေရိကန်ဗန္ဒားရေးဝန်ကြီးဌာနကအင်ကာနေတုတ်ကြေညာချက်ထဲမှာတော့ကိုရီးယားနန်ဂမ်ထရိတ်ဒီကော်ပိုရေးရှင်းနဲ့ဘေဂျင်းဆုဘာဆိုလုပ်ငန်းကြီးတွေလို့ဖော်ပြပါတယ်။ကုလသမဂ္ဂရဲ့အရေးယူဒဏ်ခတ်မှုကိုချိုးဖောက်ပြီးမြောက်ကိုရီးယားအစိုးရကဝင်ငွေရှာဖို့ပြည်ပကိုမြောက်ကိုရီးယားအလုတ်သမားတွေတရားမဝင်ဆက်လက်ဆီလွတ်နေတယ်။ဒီကနေ့ပြစ်မှတ်ထားအရေးယူဆောင်ရွက်မှုကတော့မြောက်ကိုရီးယားကုန်သွယ်ရေးကော်ပိုရေးရှင်းနဲ့တရုတ်အခြေစိုက်မြောက်ကိုရီးယားပို့ဆောင်ရေးလုပ်ငန်းတို့ဖြစ်ပြီးအဲ့ဒီလုပ်ငန်းကြီးကနေတဆင့်မြောက်ကိုရီးယားကပြည်ပကိုလုတ်သားတွေဆီလွတ်နေတာလို့ကြေညာချက်မှာဖော်ပြပါတယ်။2019ခုနှစ်တုန်းကကုလသမဂ္ဂဆုံးဖြတ်ချက်အရနိုင်ငံတွေအနေနဲ့2019ခုနှစ်ဒီဇင်ဘာလ22ရက်နေ့နောက်ဆုံးထားပြီးမြောက်ကိုရီးယားအလုတ်သမားအလုံးကိုပြည်တော်ပြန်ပို့ရမှာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရကနိုင်ငံရဲ့စီးပွားရေးကိုထိန်းထားနိုင်ဖို့နိုင်ငံသားတွေကိုပြည်ပလွှတ်ပြီးအတ္တမအလုတ်ခိုင်းစေနေကြောင်းဒီအလုတ်သမားတွေရဲ့လာစာတွေကအစိုးရထံကိုတရက်ရောက်နေတယ်လို့လူခွင့်ရေးအဖွဲ့တွေကစွပ်စွဲထားတာပါ။မြောက်ကိုရီးယားဟာကြမ်းတမ်းတဲ့လုပ်ငန်းခွင်အခြေအနေတွေမှာအလုတ်သမားတွေဆစ်လွတ်နေပြီးနိုင်ငံတကာအလုတ်သမားကျင့်ဝတ်တွေကိုချိုးဖောက်တယ်လို့လည်းသတ်မှတ်ထားကြတာပါ။အင်ကာနေကအမေရိကန်ရဲ့ဒဏ်ခတ်ရေးယူမှုကြောင့်မြောက်ကိုရီးယားလုပ်ငန်းကြီးနှစ်ခုရဲ့အမေရိကန်ပြည်ထောင်စုတွင်းကပိုက်ဆိုင်မှုဒါမှမဟုတ်လဲအမေရိကန်တွေထိန်းချုပ်ထားတဲ့ပိုက်ဆိုင်မှုတွေကိုတားမြစ်ပိတ်ပင်မှာဖြစ်တယ်လို့ဒီပိုက်ဆိုင်မှုအလုံးကိုလည်းအမေရိကန်ဗန္ဒာရေးဝန်ကြီးဌာနပြည်ပပိုက်ဆိုင်မှုထိန်းချုပ်ရေးဌာနကိုအကြောင်းကြားရမှာဖြစ်ပါတယ်